မြန်မာနိုင်ငံမှာဖြစ်နေတဲ့ပြည်ပခါတွေကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းဖို့ရုရှားနိုင်ငံကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံဒေသတော်များများမှာလူမျိုးရေးဘာသာရေးတက်မှမှုတွေကြောင့်ပြည်ပခါတွေဖြစ်နေတဲ့ပုံမှာရုရှားနိုင်ငံဘက်ကစိုးရိမ်တဲ့အကြောင်းဒီလူခွင့်ချိုးဖောက်မှုတွေမဖြစ်စေဘဲနဲ့တပ်တနာကိုနိုင်ငံရေးနည်းလမ်းအနေနဲ့ထိန်းသိမ်းပင်ဖြေရှင်းမှာလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောခဲ့ပါတယ်။နိုင်ငံပေါင်း20ကတန်အမတ်ကြီးတွေရဲ့ဒီတန်တမာခန့်အလော်လက်ခံပွဲမှာရုရှားသမ္မတကအခုလိုမျိုးပြောခဲ့တာပါ။ဒီကိစ္စနာမျိုးတွေကိုဖြေရှင်းဖို့ခက်ခဲမှာဖြစ်ပေမဲ့နိုင်ငံရေးဆန္ဒနိုင်ငံရေးအရာပြန်လဲဆွေးနွေးဖြေရှင်းဖို့လိုအပ်တယ်လို့သမ္မတပူတင်ကဆိုပါတယ်။ ARSA ရိုညာကျန်းဖက်အဖွဲ့တွေကရခိုင်ပြည်နယ်မြောက်ပိုင်းကဒီလုံခြုံရေးစခန်းတွေကိုဩဂုတ်လ25ရက်နေ့ကစတင်တိုက်ခိုက်လိုက်ပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့တွေဘက်ကနယ်မြေရှင်းလင်းရေးတွေလုပ်ခဲ့တဲ့အတွက်မွတ်စလင်ပိနေချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားခဲ့ကြပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖြတ်မိရှုတာတွေပါဝင်လူခွင့်ချုပ်ဖောက်မှုတွေလို့တောက်တာမို့လို့ထွက်ပြေးခဲ့ရလို့ဘင်္ဂလားဒေ့ရှ်ကိုရောက်ခဲ့တဲ့ရိုညာတွေကပြောကြပါတယ်။